ရှင်နတ်စကိုရဲ့ကမ္ဘာမွေနှစ်စင်းဝင်သွားရပကံကရပိုင်းအတွင်းမှာပြည်တွင်းပြပါစိတ်ဝင်စားမှုများနေသလိုလာမယ့်ခရီးသွားရာဒီမှာအဲ့တဲ့ပို့ပြီးဝင်လာမယ်လို့ခန့်မှန်းနေကြတာပါခရီးသွားရေးအတွက်အခြေခံအသုတ်ဝေးလုပ်ဖို့လိုအပ်တယ်လို့အဲ့အရာကြောင့်ထိခိုက်မပျက်စီးအောင်လဲဆိုရတာကနောက်စီမံကိန်းတွေအများကြီးဆွဲဖို့လိုကြောင်းမြန်မာနိုင်ငံရှိအောင်တုတ်တဲ့တနာအသိအတွင်းမူဦးတူရာအောင်ကဖွေ ားနေလို့အဲ့ဒါသူကသူကလိုအပ်တဲ့ infrastructure ချရပါလိမ့်ရှိတယ်။ဟာဆိုဒါကြီးကလုပ်ကုန်တော့မှာတစ်ဖက်မှာလည်းဒါကြီးလုပ်ပြီးဒီနေ့ငွေရကိုထိခိုက်လာနေတဲ့အရာတွေရှိတယ်။အဲ့ဒါလေးအတွက်ကိုကြိုပြီးတော့ဒီအစိုးရကဇလားဇလားအတွင်းကိုဒီဟာကိုနော် implementation plan တွေ policy တွေလုပ်တင်ပြီးတော့
ရင်ကျေးမှုနယ်ရဲမှာရှိတဲ့ဟိုတယ်တွေရင်ကျေးမှုနယ်မြေနဲ့မသင့်တော်တဲ့တည်ဆောက်မှုတွေကပကံအတွက်စင်ခုံမှုဖြစ်နေပြီးမြန်မာအစိုးရကဒါကို2028နောက်ဆုံးထားပြီးတဖြည်းဖြည်းကင်ွယ်သွားတဲ့နယ်လို့အကြံပြုထားပါတယ်။ပကံမြို့ဟောင်းတွေကဟိုတယ်သစ်တွေတိုးချဲ့တာကစီးကမ်းရဆိုရင်ပကံကို UNESCO မှာစပြီးတင်သွင်းကလေးကရထားရမှာပါ။ UNESCO ရဲ့လမ်းညွှန်ချက်တွေကိုဒေသခံတွေသိအောင်ဖြန့်ပေးဖို့လိုပြီးလက်ရှိမှာမန္တလေးတိုင်းဒေသကြီးအစိုးရကလည်းပုံပြီးပူးပေါင်းပါဝင်တဲ့နယ်လို့အဲလန်းညော်ကိုနိုင်ထွန်းကပြောပါတယ်။
2028မှာဒီမြောင်းထဲမှာရှိတဲ့ဟိုတယ်တွေထွက်ပြပါမယ်လို့သူတို့ဂရီကူပေးထားတယ်။နောက်ရွာတွေနဲ့မြို့တွေကိုဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်အောင် home stay တွေပေးပါမယ်ဆိုပြီးမှသူတို့ဂရီကူပေးထားတယ်ရှိတယ်။အဲ့ဒါတွေကိုအကောင့်ထဲဖော်ဖို့လိုတယ်။ညမယ်ဒါတွေကကျွန်တော်တို့ထောင်းတာမဟုတ်ဘူး။သူဆိုကကိုယ်တိုင်ကယူနက်ကိုသူတို့တင်ထားတာပေါ့နော်။ဆက်ပြီးအောင်မှန်မှန်ကန်ကန်လုပ်နိုင်မှဒီကောင်အမွေနဲ့ဟိုကျွန်တော်တို့ကရေရှည်ထိန်းနိုင်မှာပေါ့။
ပကံမှာဟိုတယ်လုံးကြီး100ကျော်အခန်းပေါင်းက3000နီးပါးရှိပါတယ်။ခရီးသွားနေနေတဲ့ကာလမှာဒေသခံဟိုတယ်လုပ်ငန်းရှင်တွေကတရုတ်လုပ်ငန်းရှင်တွေကိုတဆင့်ပြန်ငှားပြီးလုပ်ငန်းမကျဆင်းအောင်လေပတ်ခဲ့တာပါ။အခုလာမယ့်ခရီးသွားရာသီမှာခရီးသွားတွေတိုးလာဖို့မျှော်လင့်ထားလို့ခရီးသွားလုပ်ငန်းစီမံခန့်ခွဲမှုတွေကိုအစိုးရကတောင်းပန်ပေးတဲ့ကြောင်းမြန်မာနိုင်ငံခရီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတက်လွင်တို့က VOA ကိုပြောပါတယ်။
Tourism management strategic plan ကိုကျွန်တော်တို့ပြီးခဲ့တဲ့3နှစ်ဒီ UNESCO အတွက် proposal လုပ်ခဲ့ကျွန်တော်တို့ဥဆောင်ဆွေးနွေးခဲ့တာပါ Hotel Thin နဲ့ကျွန်တော်တို့ခီးသွားအင်းနဲ့ဝန်ကြီးဌာနတွေနဲ့ UNESCO ကပညာရှင်တွေနဲ့ရောဥဆောင်ပြီးတော့ကျွန်တော်တို့ဆွေးနွေးခဲ့တယ်ပကံအခြေအနေပြန်ကောင်းလာမှာပါအဲ့ဒီတွေလည်းဒါဒီရင်းဒီပါအကုန်လုံးပေါ်အာရုံစိုက်လာတော့မယ်ဟို Tourism management plan ညာတဲ့ပတ်သက်တဲ့ destination ကိုဘယ်လို manage လုပ်အောင်လဲဆိုတာအရေးကြီးပါတော့เนาะဒါကိုကျွန်တော်ကစဉ်းစားနာတွေသူ့ရဲ့SOP တိုင်း generalization လုပ်ဖို့ပဲရည်ကြီးပါတ
ယ်။အစားပိုင်းကျနိုင်ငံဘာကူမြို့မှာလုပ်နေတဲ့ UNESCO ရဲ့53ချိန်မြောက်ကမ္ဘာအမွေနှစ်ကော်မတီအစည်းအဝေးမှာပကံမျိုးဟောင်းရှင်ကျေးမှုနယ်မြေကိုကမ္ဘာအမွေနှစ်စာရင်းဝင်ကြီးညာခဲ့တာပါ။2014ဇွန်လ22ရက်ကကာတာနိုင်ငံဒိုဟာမြို့မှာလုပ်တဲ့38ချိန်မြောက် UNESCO အစည်းအဝေးမှာဟန်လင်းဘေတနိုသရေခစ်တေရပြူမျိုးဟောင်း3ခုကကမ္ဘာအမွေနှစ်ဖြစ်သတ်မှတ်ခံရပါတယ်။ပကံကတော့ဒုတိယမြောက်ပါ။ရခိုင်ဒေသကမြောက်ဦးအတွက်လည်းသက်ဆိုင်ရာကကျူးပန်းနေပြီးလက်နက်ကိုင်အေအေဖွဲ့နဲ့တိုက်ပွဲတွေကြားမှာထိခိုက်ပျက်စီးမှုတွေကြီးကြီးမားမားရှိလာမှာကိုအများစုကစိုးရိမ်နေကြပါတယ်။